၎င်းမြန်မာအတွင်းဒေသခံတိုင်းရင်းသားတွေအတွက်နေအိမ်ရေးထက်ကိုယ်ပိုင်ပြဌာန်းခွင့်ရဖို့ပိုအရေးကြီးပြီးဒီလိုမျိုးသားကံကြမ္မာကိုယ်တိုင်ဖန်တီးခွင့်ရမှာပဲနေအိမ်ရေးရနိုင်မယ်လို့မြန်မာနိုင်ငံနောက်ချမ်းမာမြန်မာဆွေရတက်တည်နေတိုက်ပွဲဖြစ်နေတဲ့အိမ်ရခိုင်နဲ့နှကိုင်ဖွဲ့ရဲ့ခေါင်းဆောင်ကပြောလိုက်ပါတယ်တချိန်တည်းမှာပဲရခိုင်ပြည်နယ်အတွင်းမွတ်စလင်ဆွေရပြဿနာတွေကိုလည်းသူတို့အနေနဲ့စောင့်ကြည့်အကဲခတ်နေတယ်လို့ပြောပါတယ်ဝါရီသာနေမြေရင်းနဲ့30ပြည့်ချင်းပါရပန်ဆမ်းမှာလုပ်တဲ့အင်းသတင်းကရှင်းလင်းပွဲနဲ့ပတ်သက်လို့ကိုသားညုံကဆက်ပြီးတော့တင်ပြပေးမှာဖြစ်ပါတယ်ဗျာ
ဝါဒီသာနေမြေရင်းနဲ့30ပြည့်အခမ်းအနားကိုဝါပြည်သူစီရေး UVSP ဌာနချုပ်ရှိတဲ့ပန်ဆမ်းမှာပြုလုပ်တော့အစိုးရတာဝန်ရှိသူတွေပြင်တိုင်းဒေသလက်နက်ကိုင်ဖွဲ့စည်းခေါင်းဆောင်တွေတယောက်ရမှာအင်းအီရခိုင်လက်နက်ကိုင်ဖွဲ့ရဲ့အဓိကခေါင်းဆောင်တွေလည်းပါဝင်ကြပါတယ်အင်းအီရခိုင်လက်နက်ကိုင်ဖွဲ့ဟာမြန်မာနောက်ဖက်ခြမ်းရခိုင်ပြည်နယ်မှာအစိုးရတပ်တွေနဲ့တိုက်ပွဲတွေပြင်းထန်နေတာမို့လို့ဒီခေါင်းဆောင်တွေရဲ့လှုပ်ရှားပြောဆိုမှုဟာဒီပွဲမှာတော့အများဆုံးဝင်ဆောင်မှုခံခဲ့ရပါတယ်။မနေ့ဧပြီလ18ရက်နေ့က ACUC ချုပ်ဗိုလ်ချုပ်ထွန်းမြတ်နိုင်ဇင်းသာရှင်းလင်းပွဲပြုလုပ်ရမှာတော့မြန်မာအနာဂတ်ဘက်ကသူတို့ပေါ်မှာဆွဆွဲပြောဆိုနေကြတဲ့အပေါ်မှာခြေပရှင်းလင်းတာတွေလုပ်ပါတယ်။အထူးသဖြင့်တော့ A အဖွဲ့ဟာအာစာရင်းကြအစွမ်းအဖွဲ့နဲ့ပူးတွဲပြီးတော့သူတို့ပေါ်စစ်စီမီလုပ်နေတဲ့ဆိုရဲမြန်မာစစ်တပ်တာဝန်ရှိသူတွေရဲ့ပြောဆိုချက်ဟာမမှန်ကန်ဘူးလို့ ACUC ချုပ်ကညွှန်ဆိုပါတယ်။အစားအဖွဲ့လူရှာမှုတွေကိုသူတို့အနေနဲ့လည်းသတိထားစောင့်ကြည့်နေတာရှိတယ်လို့ပြောပါတယ
်။အကြံဖက်အဖွဲ့စီနဲ့ပူပေါင်းတယ်ဆိုတဲ့သွတ်သွေးချက်ကိုကျွန်တော်တို့လုံးဝယုံကြည်မရှိတဲ့သွတ်သွေးချက်အဖြစ်ကျွန်တော်မြင်ဆိုပါတယ်။နောက်တစ်ချက်ကတော့တကယ်ကျွန်တော်တို့လည်းဒီအစားအဖွဲ့စီကိုကျွန်တော်တို့လေ့လာပါတယ်။လေ့လာတယ်ဆိုတာတော့ပြောမယ်ဆိုရင်၆လမ်းနေပေါ့ဗျာ။၆လမ်းနေဆိုတာသူတို့ဘလို့လက်နဲ့ရှိတယ်။ဘလို့တင်တဲ့နေပြီးနေလဲ။အင်အားဘလောက်ရှိလဲ။ဒီအဖွဲ့စီမှာနိုင်ငံရေးရည်မှန်းချက်ကဘာလဲ။ဘာသာရေးသမားတွေအစွန်ရောက်တယ်ဘလောက်ထိပါဝင်နေတယ်လဲဆိုတာကျွန်တော်တို့လည်းစိုးရင်စိတ်နဲ့ကျွန်တော်တို့လေ့လာပါတယ်ထောက်လှမ်းပါတယ်တကယ်ကျွန်တော်တို့လေ့လာမိတဲ့အချိန်မှာသူတို့ကင်ထားတဲ့လက်နဲ့တွေကိုကျွန်တော်တို့ကြည့်လိုက်တယ်သူတို့မှဒီလက်နဲ့အကောင်းနေတော့ကျွန်တော်တို့ဒီနေ့ထက်ပြီးတော့မတွေ့မိသေးဘူးဒါမှမဟုတ်ချော့တွေ့လို့တော့မရဘူးပေါ့
ဒီခိုင်ဒီနေအတွက်အစွန်လူညီတက်တွေပေါ်မှာဆစ်စင်ရမှာအင်းကြီးရဲ့ခိုင်လက်နဲ့ကင်ဖွဲ့နေနဲ့အာစာရင်းကြအစွန်ရောက်ဖွဲ့နေပူးတွဲလှုပ်ရှားတဲ့အထောက်ထားတွေရရှိထားရဲဆိုပြီးတော့တမလကဝေဥစည်းချုပ်ကြုံထုတ်ပြန်ချက်ဒီမှာဖော်ပြတယ်လို့ဒင်းသာရှင်းလင်းပွဲတွေမှာလည်းမြန်မာစစ်တပ်ကဆွဆွဲထားပါတယ်ဒီကတွင်းကလူမျိုးရေးရဲစခန်းတွေကိုအေအေရဲ့တက်ခိုင်းမှုတွေနဲ့ပတ်သက်ပြီးတော့လည်းဒီလူမျိုးရေးတပ်ဖွဲ့တွေဟာမြန်မာစစ်တပ်ရဲ့ကုကဲမှုအောက်မှာရှိနေတဲ့တပ်ဖွဲ့တွေလားဖြစ်တာကြောင့်ဆိုပြီးတော့ဗိုလ်ချုပ်ထွန်းမြတ်နိုင်ကတုံ့ပြန်ပါတယ်တခိုင်ပြည်မြောက်ဘက်မှာရှိနေတဲ့မွတ်စင်တွေဟာလည်းအခြားဒေသခံတွေနီးတူဖိနှိပ်ခံမှုတစုံတရာရှိနေတယ်ဆိုတာကိုလည်းသူကအသိမှပြုပြောပါတယ
်မြန်မာဒီရခိုင်ပြည်မြောက်ပိုင်းမှာနေတဲ့မွတ်စလင်အကုန်လုံးတော့လူဆိုးတော့မဟုတ်ပါဘူးသူတို့မှလည်းသူတို့ဖိနှိပ်မှုတံကိုခံနေရတဲ့လူတွေရှိတယ်ကျွန်တော်တို့ရခိုင်မျိုးသား
ရခိုင်ဒေသမှာငင်းငင်းရတဲ့ရခိုင်လူမျိုးတွေရဲ့ကိုယ်ပိုင်ပြည်လန်းခွင့်ရဖို့ကပိုပြီးတော့အရေးကြီးနေတယ်လို့လည်း ACUC ချုပ်ကပြောပါတယ
်ငင်းချင်ရဆိုတာဆုတောင်းနေလို့မရဘူးတကယ်ကျွန်တော်တို့ကငင်းချင်ရကိုလိုချင်တာတော့ဟုတ်တယ်ဒါပေမဲ့ကျွန်တော်တို့တက်ကငင်းချင်ရထက်ဒီကိုယ်ပိုင်ကြက်ခန့်ခွင့်နဲ့ကျွန်တော်တို့အမျိုးသားကံကြမ္မာဖန်တီးခွင့်ကတော့အရေးကြီးတယ်ဒါရပြီဆိုရင်ငင်းချင်ရဆိုတာရပြီသားပဲ
တဖက်မှာတော့ညီငယ်စနီးပွဲတွေအတွက်ကျောက်ကဂျောင်းဝင်ထိုင်နေပြီမှုနဲ့အစိုးရညီငယ်ကော်မရှင်နဲ့စနီးပြောဆိုတာတွေရှိတယ်လို့ပြောပါတယ်။ဒါပေမဲ့လို့တိတိကျကျတိုးတက်တဲ့ဂျာလာတွေမရခဲ့ဘူးလို့ဆိုပါတယ်။တိုးနေတဲ့အနေနဲ့မြန်မာညီငယ်ရေးလုပ်ငန်းစဉ်တွေမှာထိတဲ့ဝင်အကူအညီတွေပေးနေတယ်လို့ဒီခိုင်ပရိပခနဲ့ပတ်သက်လို့လည်းဂျောင်းဝင်မှုတွေကရှိနေပါတယ်။ဒီခိုင်ပြည်ထောင်စုမှာဆိုရင်တော့အထူးဖြစ်ဒီဓာတ်ငွေပိုက်လိုင်းနဲ့ကြောက်ဖြူရေနဲ့စက်ကန်စီမံကိန်းတွေမှာကျောက်ကယင်းနှုတ်နာမှုတွေရှိပါတယ်။ဒီအနေနဲ့ရခိုင်ပြည်နယ်အတွင်းဖွံ့ဖြိုးရေးစီမံကိန်းတွေနဲ့ပတ်သက်လို့သူတို့စန့်ကျင်မှုရှိဘူးလို့ ACUC ချုပ်ကပြောပါတယ
်။ကျွန်တော်တို့ ULA အနေနဲ့ဒီစီမံကိန်းတွေကိုကျွန်တော်တို့စန့်ကျင်တဲ့သဘောမရှိပါဘူး။ဒီစီမံကိန်းတွေဟာဒီကျွန်တော်တို့အနာဂတ်ရခိုင်ပြည်တိုးတက်လာဖို့အတွက်ဒါကောင်းကျိုးတစ်စုံတရာပံ့ပိုးမှုဖြစ်လာမယ်လို့လည်းကျွန်တော်တို့အမြင်သဘောထားရှိပါတယ်။
ဝါဒီသားမှာကျင်းပါတဲ့ဝါညီငယ်ကြီးနှစ်30ပြည့်အခမ်းအနားကိုအေးထိပ်ပိုင်းခေါင်းဆောင်တွေတက်ရောက်တယ်လို့မြန်မာဆွေရဘက်ကဆိုရင်ပြည်သူ့ဝန်ကြီးဦးသိန်းစွန်နဲ့ညီငယ်ကော်မရှင်ဥက္ကဋ္ဌဦးသိန်းစောညီငယ်ကော်မရှင်ချန်ပီဦးမှုစောဦးတို့လည်းတက်ရောက်လာပါတယ်။အေးခေါင်းဆောင်တွေနဲ့မြန်မာဆွေရတာဝန်ရှိသူတွေတီးခြားတွေ့ဆုံမှုရှိမရှိဆိုတာတော့မသိရပါဘူးခင်ဗျ။